ကဲတက်ကြစို့ရူပဘုံ၌ကာဏဇိံဝါကာယဝတ္ထုယုတ်၃ပါးမရှိခြင်းအကြောင်းဖတ်ကြစို့ဘုရားသခင်ကာမဂုဏ်မှာတက်မဲ့ခြင်းကင်းတဲ့ဘာဝနာကိုပါဠိလိုကာမဝိရာဂဘာဝနာဟုတ်လားကာမဂုဏ်ကိုဆက်စုပ်ရွှန်းရှားတာဟုတ်ဒါကြောင့်ကာမဝိရာဂဘာဝနာဤအစွမ်းဖြည့်ပယ်လိုက်မယ်ညာလေးထိုးဘာတွေကိုမတက်မဲ့ဘူးလဲခန္ဓာယုံစာပိုင်းကိုနားလဲတယ်နော်အထက်ကလေးတွေချက်သွားမယ်ရူပဗျမာရူတိနံပါတ်1အနေနဲ့ကာမဂုဏ်မှာတက်မဲ့ခြင်းကင်းတဲ့ကာမဝိရာဂဘာဝနာရဲ့အစွမ်းဖြည့်ခန္ဓာယုံရတ္တယုံဖုဒ္ဓဘာယုံတို့၌တက်မဲ့ခြင်းမရှိဒါတစ်ချက်နံပါတ်2ဒါကြောင့်ဒီခန္ဓာယုံရတ္တယုံဖုဒ္ဓဘာယုံကိုအာယုံပြုတာကခန္ဓာယုံကိုအာယုံပြုတာကခန္ဓာဝိညာဉ်စိတ်ရတ္တယုံကိုအာယုံပြုတာဇိမ်ဝဝိညာဉ်စိတ်ဘုဒ္ဓဘာယုံကိုအာယုံပြုတာကာယဝိညာဉ်စိတ်ကိုရှိလားမရှိဘူးတို့မရှိတဲ့အတွဲကြောင့်ဃာနဝိညာဉ်စိတ်ရဲ့မိယာဃာနပတာဒဇိမ်ဝဝိညာဉ်ရဲ့မိယာဇိမ်ဝပတာဒကာယဝိညာဉ်ရဲ့မိယာကာယပတာဒတွေပေါ်မှာတက်မဲ့ခြင်းကင်းတယ်အဲ့တော့ကျမတို့ကနံပါတ်1အချက်အနေနဲ့ပြောရင်ကာမဂုဏ်နှုတ်၌တက်မဲ့ခြင်းကင်းတော့ကာမဝိရာဂဘာဝနာရဲ့အစွမ်းဖြင့်ကန္တာယုံရတ္တယုံပြတ်ပါယုံတို့၌တက်မဲ့ခြင်းမရှိနံပါတ်1ဒီအာယုံနေပေါ်မှာအာယုံရှိတဲ့ဒီစိတ်တို့ရဲ့မိယာအဲ့တော့မိယာဆိုတာတစ်ဖြတ်ဖြတ်တာမိယာဒီစိတ်တွေကတစ်ဖြတ်ပေါ့ဒီစိတ်တို့ရဲ့မိယာနောက်တစ်ခုနံပါတ်3ဒါလည်းဂါဏဇိဝါကာယပတာရတွေပေါ်မှာတက်မဲ့ခြင်းကင်းလို့ဒါပဲဟုတ်ပြီနော်ဒါကြောင့်ရူပဘုံမှာကာဏစိန်ဝါကာယဝိထု၃ပါးလုံးမရှိပါအဲ့တော့ပြောသွားတာကနံပါတ်၁ကဘာဝနာရဲ့အစွမ်းနဲ့အာယုံကိုမတက်မဲ့ဒါဆိုရင်ဒီအာယုံကိုအာယုံပြုတဲ့စိတ်တွေလည်းမရှိစိတ်မရှိတဲ့အတွက်ကြောင့်ကာဏဝိညာဉ်စိန်ဝါဝိညာဉ်ကာယဝိညာဉ်စိတ်တို့မရှိလို့နံပါတ်၁ကိုချက်ရေးလို့ရတယ်ဟုတ်လားကာဏဝိညာဉ်စိန်ဝါဝိညာဉ်ကာယဝိညာဉ်စိတ်တို့မရှိတဲ့အတွက်ကြောင့်ဒီစိတ်တို့ရဲ့နံပါတ်၃မိယာဒီဝိထုရုပ်တွေမရှိဒါသုံးချက်ပြောလို့ရတယ်။နံပါတ်1ကဘာဝနာအစွမ်းဘာဝနာနဲ့အာယုံခွာနံပါတ်2ကအဲ့ဒီအာယုံကိုခွာထားတဲ့အတွက်ကြောင့်အာယုံပြုတဲ့စိတ်မဖြစ်တဲ့အတွက်ကြောင့်အဲ့ဒီစိတ်တွေရဲ့မိယာဒီဝိထုယုတ်မရှိသုံးချက်ရေးထည့်လိုက်လို့ရတယ်။သဘောပေါက်လား။အဲ့တော့ဒီမှာတော့ကျွမ်းကျင်ပြီလို့ယူဆတဲ့အတွက်ကြောင့်ပညာရှင်ကြီးတွေကမြှုပ်ပြီးတော့စကားဆက်တွေနဲ့ရေးလိုက်ပြီးတခြားနဲ့ one sentence လုပ်လိုက်တော့ကျမတို့ကဖတ်လိုက်ရင်နားလည်တယောင်ယောင်ပဲ။နောက်ပြီးရင်ပြန်မေ့သွားရောအဲ့တော့ جماعه အဲ့လိုဖြတ်စီခြင်းနားလဲပြီနော်အဲ့တော့ကိုနားလဲတယ်လို့ရေးပါအဓိကသူ့ရဲ့ fact တွေမှန်ရမယ်ရှင်းပြီနော်ကဲနောက်တစ်ခုရူပဘုံမှာဘာကြောင့်စက္ခုနဲ့သောတာဝိထုယုံနှစ်ပါးရှိရတယ်လေတဲ့ကဲကြည့်အောင်ရူပဗျမာရူသည်ဒါလည်းလွယ်လွယ်ပြောတာဒါကိုနည်းနည်းနည်းနည်းသဘောတရားနဲ့ကြည်ရူပဗျမာတို့ဒီဖျားဖူးတယ်ဆိုတာဖျားဆိုတာဘာအာယုံလဲရူပယုံတရားနာတယ်ဆိုတာသက်သာယုံဖျားဆိုတဲ့ရူပယုံအစင်းကိုသူကြည့်ခြင်းတရားနာတယ်ဆိုတဲ့သက်သာယုံသူတို့နားထောင်ခြင်းနဲ့ဆိုတော့ရူပယုံနဲ့ဒီသက်သာယုံပေါ်မှာတက်မဲ့ခြင်းရှိလားမရှိဘူးကျမတို့လူချောချောလတ်လတ်လေးကိုရူပယုံလေးကြည့်ခြင်းနဲ့အတန်ကောင်းကောင်းလေးတချင်းတန်လေးနားထောင်နေတယ်ဆိုတော့ဒီတဏမျိုးမဟုတ်ဘူးပြီးကြကန့်တတ်ချက်ရှိတယ်ဖျားဖူးရန်အလုံးငါရူပယုံကိုလိုချင်တယ်တရားနာရန်အလုံးငါတရားယုံကိုစိတ်နှစ်သက်သေးတဲ့အတွက်ကြောင့်အာယုံနေတယ်မှာဒီအာယုံတစ်ခုကိုသူမလွတ်နိုင်ဘူးမလွတ်နိုင်တဲ့အတွက်ကြောင့် အဲ့ဒီအယုံနှစ်ခုတို့ကိုအယုံပြုတဲ့သက္ကုဝိညာဉ်သောတာဝိညာဉ်စိတ်တွေဖြစ်နေ။ဒါဆိုရင်သက္ကုဝိညာဉ်စိတ်ရဲ့မြာသက္ကုဝိထုသောတာဝိညာဉ်စိတ်ရဲ့မြာသောတာဝိထုရုပ်ရှိတယ်လို့ရောဖြေရောမရဘူးလား။နားလည်ဖို့ပါ။အပေါ်ကြောတန်းကိုယူရင်လည်းယူလို့ရတယ်။အဲ့ဒါကိုပဲမပြောချင်တော့အခါမှာဖျားဘူးရန်တရားနာခြင်းအကျိုးငါသက္ကုနဲ့သောတာဝိထုကိုလို့ရှိတဲ့အတွေ့အကြုံဆိုသက္ကုနဲ့သောတာဝိထုဆိုတာပတာကသက္ကုပတာရသည်ရူပယုံလက်ခံတယ်ဖျားဘူးရန်ဆိုတဲ့ရူပယုံသောတာပတာရသည်တရားနာခြင်းဆိုတဲ့တရားဇံကိုလက်ခံတယ်ဒါပဲပေါ့အဲ့တော့လွယ်လွယ်လေးရေးပေးထားလိုက်ပေမဲ့သူ့ရဲ့နှစ်ဆိုင်တဲ့ဓိဋ္ဌိမသဘာဝအဲ့ဒီလိုလေးရှိတယ်လို့သိထားစီချင်တာပဲနားလည်ပြီနော်ဒါတွေအကုန်ကြည့်ရမှာနော်ကာမဘုံမှာ6ခုလုံးရှိရတာဘာကြောင့်လဲဒါတွေအစာမေးဘွဲ့အတွက်မေးွက်တယ်ကြီးပဲကဲတော်တော့ပြီလိုင်းပိတ်လိုက်တော့အာရုပဘုံမှာဝိတုယုတ်6ပါးလုံးမရှိရခြင်းကြောင့်အာရုပဘုံမှာဝိတုယုတ်6ပါးလုံးမရှိရခြင်းအကြောင်းပြောကြဆိုအာရုပမြမာတို့ဒီလိုင်းတားထားတော့မယ်ယုံနိုင်တက်မဲ့ခြင်းကင်းသောရူပဝိရာဂဘာဝနာဤကာမဂုံမှာတက်မဲ့ခြင်းကင်းရင်ကာမဝိရာဂဘာဝနာယုံမှာတက်မဲ့ခြင်းကင်းရင်ရူပဝိရာဂဘာဝနာဒီလိုသဘောပေါက်နေရမယ်ဟုတ်ပြီနော်ကဲဖတ်မယ်အရူပဘုံ၌အချင်းခတ်သိရုပ်ဖြစ်ခြင်းမရှိတော့ကြ။အရူပဘုံ၌ဝိ
တုယုတ်ခါပါလုံးမရှိ
ပါ။ပြီးပြီ line ပိတ်လိုက်တော့။ကဲ။ဒါဆိုရင်ဝိတုယုတ်ခန္ဓာပြီးပြီ။ဝိတုဆိုတာဘာတို့ရဲ့မြင်ရာသိစေတသိတို့ရဲ့မြင်ရာ။ဒါဆိုရင်ဝိတုဆိုတဲ့ဒီရုပ်ဒီပေါ်မှာမြင်နေတဲ့စိတ်ပေါင်းနေနဲ့ကြည့်ရင်စိတ်ပေါင်းနေနဲ့အရူပဝိသက်၄ပါးကိုဖယ်လိုက်ရင်စိတ်85ပဲပြောရတော့မယ်ဟုတ်လား85ရှင်းနေနော်အဲ့ဒီ85ကိုပြောတဲ့နေရာမှာလဲဒွေ30အပြေစာဝိတု85ကဟဲ့တဲ့ဒါကြောင့်ဝိတုသင်္ကားကိုသင်ရင်ဝိတုဝိမုတ်ဧကံဖြစ်နေတဲ့အရုပဝိဘက်၄ပါးမှ၁ပါး85ပါးသောစိတ်တွေအဲ့ဒီ85ပါးသောစိတ်တွေဝိညာဏတက်ခွဲရင်ဒွေပင်စဝိညာဉ်30ကပင်စဝိညာဏတက်ပင်စရောရာဝဇံနဲ့တံပရိဆိုင်တွေကမနောတက်85ရဲ့ဒီ3မှမနောတက်ဆိုရင်ကျန်82ပါးပြီးမနောဝိညာဏချက်ဒါကြောင့်စိတ်လို့လည်းပြောမယ်ဝိညာဏချက်လို့လည်းပြောရင်သိရမယ်ဝိညာဏချက်ဘယ်နှပါးရှိလဲစိတ်ပေါင်း89ပါးကျွန်မပြန်ပြောမယ်နော်ဒီနေရာတွေဘာတွေမှမပြောတော့စိတ်ပေါင်းဘယ်လောက်ရှိလဲ80စိတ်89ပါးကိုဝိညာဏချက်ခွဲရင်ဝိညာဏချက်ဘယ်နှပါးခွဲလို့ရခွနပါခွဲပြပါသက္ကုဝိညာဉ်တွေသည်သက္ကုဝိညာဏတက
်သောတာဝိညာဉ်တွေသည်သောတာဝိညာဏတက်ဓမ္မာနာဝိညာဉ်တွေသည်ဓမ္မာဝိညာဏတက်သေဝဝိညာဉ်တွေသည်သေဝဝိညာဏတက်ကာယဝိညာဉ်တွေသည်ကာယဝိညာဏတက်သေဝဓမ္မာဝိညာဉ်
ရှင်စိတ်86ပါးသည
်
အဲ့ဒီမနောဝိညာဏတဲ့စိတ်ပေါင်းဘယ်လောက်ရှိလဲ86အဲ့ဒီ86ပါးတဲ့ကအရူပဝိဘက်၄ဆိုတာလဲမနောဝိညာဏတဲ့ပဲအဲ့ဒီအရူပဝိဘက်၄ဆိုတဲ့မနောဝိညာဏတဲ့ကဝိထုယုတ်ကိုမမြင်ဘူး86တဲ့က၄ကိုနှုတ်ထက်လိုက်82ပါးချက်82ပါးချက်အဲ့ဒီ2ပါးကဟေရယဝိထုကိုမြင်မယ်ရှင်းလားမသိဘူးရှင်းနေနော်တကယ်မြင်နေနော်အဲ့တော့ဓမ္မမိတ်ဆွေများအဲ့ဒါကိုကဲနည်းနည်းလေးအဲ့ဒါလေးချင်ငန်းလေးလည်းဖြစ်သွားရဲ့မျက်စိထဲမှာလည်းမြင်ကွင်းလေးလည်းပေါ်သွားနည်းနည်းလေးဒီမှာပြန်ပြောမယ်နော်ဒီဟာလေးကိုဓမ္မမိတ်ဆွေတို့သိအောင်ပြောပြရမယ်စိတ်က89ဒီဘက်မှာစိတ်ကိုတနည်းအားဖြင့်ပြောရင်ဝိညာဏဓာတ်အနေနဲ့ယူတဲ့အခါကျရင်9ပါးအဲ့ဒီဝိညာဏဓာတ်9ပါးပြီးတဲ့အခါမှာအဲ့ဒီဝိညာဏဓာတ်9ပါးရဲ့မိယာကိုဝိထုယုတ်လို့သုံးမယ်ဝိတုယုတ်6ပါအဲ့ဒီအကျော်လေးကျမတို့အတူတူလုပ်မယ်နော်ကဲစိတ်89ပါးကိုကျမတို့ကြည့်သက္ကုဝိညာဉ်တွေကျမတို့လွယ်လွယ်ပဲပြောမယ်ကာယဝိညာဉ်တွေပြီးပင်စဒွါရာဝဇန်းနဲ့တံပရိဆိုင်တွေဒါပြီးလို့ရှိရင်ကြံနေတာဒီ86ပါဟုတ်ပြီနော်အဲ့ဒီမှာခွဲရင်သက္ကုဝိညာဉ်တွေဒီသက္ခုဝိညာဏတက်ဒီကြောလေးတိုင်းသွားပြီးလို့ရှိရင်ဒီဘက်မှာကာယဝိညာဉ်တွေသည်သ กายวิญญาณะจะအဲ့တော့ဒီမှာကစက်တွေသောတွေကာတွေဇီတွေကာတွေဒီဘက်မှာလဲဝိညာဏဓာတ်အနေနဲ့ယူသွားမယ်ဆိုလို့ရှိရင်သကုဝိညာဏဓာတ်သောတာဝိညာဏဓာတ်ကာနဝိညာဏဓာတ်ဇိဝဝိကာယဝိညာဏဓာတ်ဒီထိဖြစ်သွားပြီဟုတ်ပြီနော်ကဲနောက်တစ်ခုယူလိုက်တော့ပိစဒွာရဝုဇန်နဲ့တံပရိဆိုင်တွေကမနောဓာတ်ကျင်းဒီ96ပါးကတော့မနောဝိညာဏချက်ဒါဆိုရင်ဒီကျင်း96ပါးကိုကျမမြင်အောင်ခွဲမယ်ကျင်း96ပါးဆိုတာဒီအရူပဝိဘက်၄လဲပါသူ့ကိုနှုတ်လိုက်လို့ရှိကျန်နေတယ်92ပါးလဲကျန်ဟုတ်ပြီနော်သူတို့ဒီမနောဝိညာဏချက်ကဲဝတ္ထုနဲ့တွဲမယ်သကုဝိညာဏဓာတ်လို့ပြောလို့ရှိသကုဝိညာဏဓာတ်ရဲ့မိယာသကုဝေထုသောတာဝိညာဏဓာတ်ရဲ့မိယာသောတာဝေထုဒီလိုတိုင်းသွားလိုက်မယ်ကာယဝိညာဏဓာတ်ရဲ့မိယာကြတော့ကာယဝေထုဟုတ်ပြီနော်ဒီမနောဓာတ်ရဲ့မိယာဟေရယဝေထုဒီမနောဝိညာဏဓာတ်တည်းရဲ့မှီရောက်ကြည့်အရူပဝိဘက်လေးကြတော့ဝတ္ထုယုတ်ကိုမမှီတော့လဲကျွေး92ပါးကလည်းဟဲ့တရားဝတ္ထုဒါပဲပေါ့ဟုတ်လားဒါကိုပဲဘိဓမာမှာဆိုလိုက်တဲ့အခါမှာဝတ္ထုနဲ့ဝိညာဏဓာတ်ကိုတွဲပြပါဆိုကြောင်းမြန်ပြန်တွဲခဲ့တာသကုဝတ္ထုသကုဝိညာဏဓာတ်ကြောမင်းနော်ကာယဝတ္ထုကာယဝတ္ထုထရေယဝိတုလို့ဆိုလိုက်ရင်မနောဓာတ်ရဲ့မနောဝိညာဉ်ဒါပြောင်းပြန်ဆိုခဲ့တာဘုံနဲ့ပြောရင်ကာမစက်တဘုံမှာဝိတုယုတ်6ပါးလုံးရှိတဲ့အတွက်ဝိညာဏဓာတ်9ပါးလုံးရဤဟုတ်တယ်နော်အတိညာကျင်နဲ့ရူပ15ဘုံမှာတော့သကုဝိတုသောတာဝိတုရှိတဲ့အတွက်သကုဝိညာဏဓာတ်သောတာထရေယဝိတုရှိတဲ့အတွက်မနောဓာတ်မနောဝိညာဏဓာတ်ဆိုပြီးတော့အတိညာတ္တင်တဲ့ရူပ15ဘုံမှာဝတ္ထုယုတ်35ကိုမှီပြီးတော့ဝိညာဏဓာတ်4ပါးဖြစ်အရူပဘုံအရူပဘုံမှာဝတ္ထုယုတ်တွေမရှိတော့လေသူ့မှာတော့ဒီမနောဝိညာဏဓာတ်ထဲမှာပါနေတဲ့စိတ်တွေမရှိဘူးလားမနောဝိညာဏဓာတ်ထဲမှာဆိုရင်အရူပဝိဘက်4လည်းဖြစ်ရှိတယ်လို့ဒီ90နှစ်ထဲက52ပါးသောစိတ်ကောမရှိဘူးလားအဲအဲ့ဒီ idea ပဲအဲ့တော့အရူပ၄ဘုံ၌ဝိတုယုတ်ကိုမမီတော့လဲမနောဝိညာဏဓာတ်ရှိတယ်ဆိုတာဒီအွက်ထဲကပြောသွားတယ်။အဲ့ဒါတယုတ်ကိုကွာနားလဲတဲ့သူကဒီစာတွေကိုကွာသဘောပေါက်သွားတယ်။နားလဲပြီနော်။အဲ့လိုဓမ္မမင်းရှင်တို့ဘာအဘိဓမ္မာနဲ့ပတ်သက်လာရင်ဒီကအသင်တင်အဘိဓမ္မာအသင်တင်ဒီအကျော်လေးကိုသိထားဖို့လိုတယ်။ကြဲအဲ့ဒါလေးနည်းနည်းလေးသက်ကြည့်လိုက်ကြစို့။ဒါလေးတစ်ချက်ကြည့်ရအောင်။ဝိညာဏဓာတ်9ပါးအဓိပ္ပာယ်ဖတ်ကြစို့။တိသဝိညာဏဓာတ်ဒါရှင်းပါရဲ့နော်ဒွေပိစဝိညာဉ်တစေဆိုရဲပိစဝိညာဏဒါပဲဟုတ်ပြီနော်ပိစဝိညာဏကိုပြောသွားရင်ညာလေးချိုးပြီးရင်တတ္တဝါလည်းမဟုတ်အတ္တဇီဝလည်းမဟုတ်တဲ့အတွဲကြောင့်ဓာတ်ဒါဆိုရင်ပေါင်းလိုက်တော့ပိစဝိညာဏဓာတ်ဓာတ်ရဲ့အဓိပ္ပာယ်ပြောတတ္တဝါလည်းမဟုတ်အတ္တဇီဝလည်းမဟုတ်တော့ကြောင့်စက်မယ်မနောဓာတ
်မနော
အထူးသိခြင်းကိစ္စဆိုတာကဝိညာဏကိုပြောတာဝိစွာအထူးညာဏစွာသိတယ်အခုမနောတ္တပါဆိုတဲ့ကသူ့မှာဝိညာဏစွာပါလားမပါတဲ့အတွက်ကြောင့်မနောဝိညာဏဓာတ်လိုမျိုးတဲ့သူ့ထဲမှာတဲ့အထူးသိခြင်းကိစ္စမရှိဘူးတဲ့မနောဆိုတဲ့ဓာတ်ပဲရှိတဲ့အတွက်မနောဆိုတာသိယုံမျှပဲဒါကြောင့်သိကမတ္တသိယုံမျှဖြစ်တဲ့ဓာတ်သည်မနောဓာတ်ဒါကြောင့်တိကာမဓာတ်တိယုံမျှစွာလိုင်းကြရင်ပြီးတော့မနောလို့ရေးထားဓာတ်ကဓာတ်ပေါင်းလိုက်တော့မနောဓာတ်ဝိညာဏဝိညာဏမပါတဲ့အတွက်ကြောင့်အထုမတိရှင်းပြီနော်ဒွေပင်စဝိညာဉ်တစ်ဆယ်ကကြတော့မျှလေးထိုးထားပြီးတော့တတဝါလည်းမဟုတ်အတ္တဇီဝလည်းမဟုတ်တဲ့အတွက်ကြောင့်ဓာတ် ပေါင်းလိုက်တော့ပိစရေဝိညာဏရေဓာတ်ကေပါသွားပြီပေါ့ရှင်းပြီကဲမနောဝိညာဏဓာတ်ကိုယူရင်မနောရေဝိညာဏရေဓာတ်ကေပြောတော့မယ်ကဲပြောမယ်မနစိတ်ဒီပင်လင
်မနောစိတ်ကသူတော်ကြည့်ကြည့်ကိစ္စမရှိတော့တော့
ဝိညာဏ
မရှိဘူးသတ္တဝါလည်းမဟုတ်သတ္တိဝါလည်းမဟုတ်ဖြစ်ဘူးတော့
ထို့ကြောင့
်မနောဝိညာဏတတ
်ပြီ။ဒါကြောင့်မနောဝိညာဏတတ်ကိုပြောရင်မနောတစ်ချက်ဝိညာဏတစ်ချက်ဓာတ်တစ်ချက်ဟုတ်ပြီနော်။ဒါပဲပေါ့။ကဲနောက်တစ်ချက်နံပါတ်2။မိယာတူသော
သိသိနောက်သိညာဤဝိညာဏတတ်ပြီ။မနောဝိညာဏတတ
်မိယာတူသောဆိုမနောဝိညာဏတတ်စိတ်ပေါင်းသည်ဘယ်လောက်ရှိလဲ86 86တည်းရမီယာတူတယ်ပြောတဲ့ဟာဟေရယဝတ္ထုကိုမမီတယ်အရဘဝိဘက်လေးကိုဖယ်လိုက်80နှစ်ဒါကြောင့်မီယာတူသောရှေးစိတ်နောက်စိတ်ပေါ်မှာ80နှစ်စွာချို့ထား82ပါသောစိတ်တို့သည်ဘယ်ဝတ္ထုကြီးပဲမှီမှာလဲသကုဝိညာဉ်တွေဘယ်ဝတ္ထုသူဟာနဲ့သူမူပန်ရှိမယ်ကာယဝိညာဉ်တွေအဲ့ဒီဒွေတစ်ဆယ်ကိုဖြုတ်ထုတ်လိုက်ကျန်တဲ့စိတ်မှန်တယ်များဘယ်ဝတ္ထုတွေပြစ်ထည့်လို့ရဒါဆိုရင်လောဘမှုစိတ်ဟေရယဝတ္ထုဒေါသမှုသင်္ဆောင်းတော်တော်ဝိဇံခရယဝိတုပဲဒွေ30ဒီသင်္ဆောင်းဝိတုဒွေ30နဲ့နောက်အရူပဝိဘက်လေးကိုဖယ်ထုတ်လိုက်ကျန်တဲ့စိတ်မှန်တယ်များဟေရယဝိတုပြစ်တာချက်အဲကြောင့်ကိုယ့်ကိုစဉ်းစားငြင်းသီးစိတ်တခုဝိတုဒါပဲကြားသီးစိတ်ခီးသီးစိတ်ဒါကလွဲလိုက်ပြီသင်္ဆောင်းတော်တော်ဝိဇံခရယဝိတုတံပရိဆိုင်လောဘမှုခရယဝိတုမင်းစိတ်ဖို့စိတ်ဇန်စိတ်အရုပဝိဘက်လေးကလွဲလာရှင်းလားဒါကြောင့်မိယာတူသောစာဘာမိယာလဲထရေရအောင်ပြောနေတာဘာမှမပါဘူးဘာလို့လဲမနောဝိညာဏတက်မှန်တရွေးသည်အရုပဝိဘက်လေးကလွဲရင်ထရေရဝိစုရှင်းနေတော့ဒါကြောင့်မိယာတူသောရှေးစိတ်နောက်စိတ်ညာရဲ့ဝိညာဏတက်တို့စီလဲမနောဝိညာဏတတ်မိဤဒါဆိုရင်တဲ့ပိစဝိညာဏတတ်ရဲ့မနောတတ်တို့သည်တဲ့မနောဝိညာဏတတ်ဆိုတဲ့အမိမရှိရခြင်းအကြောင်းအဲ့ဒါနောက်တစ်ချိန်မှာပဲသင်ကြားစို့နော်